တိုင်းသာပါတီနိုင်ငံရေးပါတီနှစ်ခုကိုပါတီတစ်ခုရဲ့အဖြစ်ပူးပေါင်းဖို့သဘောတူညီလိုက်ကြပါပြီ။ရခိုင်အမျိုးသားပါတီ ALP အမည်နဲ့ပါတီအသစ်တစ်ရပ်ကိုလက်ရှိတရားဝင်ရက်တီရှိနေတဲ့ရခိုင်လူမျိုးစုပါတီနှစ်ရပ်ပူးပေါင်းပြီးတော့ဖွဲ့စည်းမှဖြစ်ပါတယ်။ရခိုင်ဒေသမှာရခိုင်လူလူရဲ့အကျိုးကိုအသေးချာသိနားလည်တဲ့ကိုယ်စားလှယ်နဲ့ကိုစားပြုပြီးတော့နိုင်ငံရေးရွေးချက်နဲ့လှုပ်ဆောင်မှုပြုလုပ်ဖို့အခုလိုပူးပေါင်းမှုဆုံးဖြတ်ခဲ့တာဖြစ်တဲ့ဆိုပြီးတော့ရခိုင်နိုင်ငံရေးခေါင်းဆောင်တဦးက BOA ကိုပြောပြပါတယ်။အပြည့်စုံကိုဦးကျော်ကျော်သိန်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။လက်ရှိမှာနိုင်ငံရေးပါတီတွေဖြစ်တရားဝင်ရက်တည်နေတဲ့ရခိုင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ရခိုင်တိုင်းရင်းသားများဖွံ့ဖြိုးတိုးတက်ရေးပါတီ RNDP တို့ကိုပူးပေါင်းပြီးတော့ရခိုင်အမျိုးသားပါတီ ALB ဆိုတဲ့ပါတီအသစ်တစ်ခုကိုမှတ်ပုံတင်ဖွဲ့စည်းဖို့အော်တိုဘာလ5ရက်စနေနေ့မှာဆွေးနွေးသဘောတူခဲ့ကြတာပါ။နှစ်ဖက်ပါတီတွေကတာဝန်ရှိသူ15ယောက်စီဟာစနေနေ့မနေ့ပိုင်းကရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးကြပြီးတော့ပူးပေါင်းရေးသဘောတူခဲ့ကြတဲ့အကြောင်း RNDP ပါတီရဲ့ထွေထွေအတွင်းရင်းမှူးဦးလှစောက VOA ကိုပြောပါဗျ။ပါတ
ီပူးပေါင်းရေးနဲ့ပတ်သက်ပြီးတော့သဘောတူညီတစ်ခုရတယ်ပေါ့လေ။တော့ကျွန်တော်အဲ့ဒီအသစ်ဖြစ်လာမယ့် Argent National Party ရခိုင်အမျိုးသားပါတီရဲ့ပစ္စည်းပုံမူကြမ်းနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ရေဝေးအတည်ပြုလိုက်ကြတယ်။အဲ့တော့ကျွန်တော်တို့ process ကပါတီကခုပူးပေါင်းရေးကရေဝေးအားဖြင့်ကျွန်တော်တို့အောင်အောင်မြင်မြင်ဆုံးဖြတ်ချက်ချနိုင်တယ်ပေါ့လေ။အဲ့တော့ကြောင့်ကျွန်တော်တို့ကဒီကျွန်တော်တို့ register လုပ်တဲ့ process ကိုကျွန်တော်စပါတော့မယ်
။ပါတီအသစ်ရဲ့ပခေါင်းဆောင်နဲ့ဒုခေါင်းဆောင်တွေကိုတနင်္ဂနွေနေ့မှာရွေးချယ်ပြီးတဲ့နောက်မှတ်ပုံတင်ဖို့ဆက်လုပ်သွားမယ်လို့ဦးလှစောကပြောပါတယ်။လက်ရှိ ALD နဲ့ RNDP ပါတီတွေကတော့ENB ပါတီသစ်တရားဝင်မှတ်ပုံတင်ကြပြီးတဲ့နောက်မှာလက်ရှိတည်ဆဲဥပဒေစီမံစည်းကမ်းတွေအကြနိုင်ငံရေးပါတီတွေအဖြစ်ကနေအလိုအလျောက်ပြက်ပြက်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။အမျိုးသားရဲ့လိုအပ်ချက်အရအခုလိုပူးပေါင်းမှုသဘောတူခဲ့ကြတာဖြစ်တယ်လို့ ALD ပါတီခေါင်းဆောင်ဦးဝေးတအောင်ကပြောပါတယ်
။ဒီတော့ကတော့ဒီကဒီ news ကိုစောက်ချက်အနေနဲ့စစ်စစ်ဒီသူတွေကဒီပါတီကိုနပါတီကို
RNDP ပါတီက2010ပြည်နှစ်ရွေးကောက်ပွဲတုန်းကရခိုင်ပြည်မဲဆန္ဒနဲ့34နေရာမှာ28နေရာအနိုင်ရခဲ့ပါတယ်။ပြည်နယ်တစ်ခုလုံးရဲ့မဲဆန္ဒနဲ့အများစုကိုအနိုင်ရခဲ့တယ်ဆိုပေမဲ့လည်းပြည်နယ်လွတ်တော်မှာကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခန့်ထားတဲ့စစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းရှိနေတဲ့အတွက်ရခိုင်ပြည်နယ်ဝန်ကြီးချုပ်တာဝန်အပါအဝင်အရေးကြီးတဲ့လုပ်ပိုင်ခွင့်နေရာတွေကိုဆုံးရှုံးခဲ့ရပါတယ်။ဒါကြောင့်လဲအင်အားအကောင့်နဲ့ရခိုင်မျိုးသားပါတီတရက်ကိုရခိုင်ပြည်နယ်မှာဖွဲ့စည်းနိုင်မယ်ဆိုလို့ရှိရင်ရခိုင်ပြည်သူတွေကိုတကယ်ကိုစားပြုတဲ့ရခိုင်အစိုးရတရက်အနေနဲ့ဒီမိုကရေစီကြကြပေါ်ထွန်းလာဖို့မျှော်လင့်ချက်ရှိတဲ့အပြင်နောက်ရည်ရွယ်ချက်တစ်ခုကိုလည်းဦးလှစောကရှင်းပြခဲ့ပါတယ
်။ NLD တို့တင်ခံရေးတို့ဆိုတာကျွန်တော်တို့ရခိုင်ပြည်နယ်မှာရခိုင်ပြည်သူတွေနေကြတော့ရခိုင်ပြည်နယ်မှာတကယ်တမ်းဖြစ်ပျော်နေတဲ့ပြဿနာတွေကိုတကယ်တမ်းနိမ့်ကြတာတကယ်ရင်းနှီးအမြသိနိုင်တာကရခိုင်ပြည်သူတွေကိုကိုစားပြုတဲ့ရခိုင်ပါတီတွေပဲသိနိုင်တယ်။အဲ့တော့ကျွန်တော်တို့မှာရခိုင်ပြည်ရဲ့အနာဂတ်ကိုဖန်တီးဖို့ဆိုလို့ရှိရင်ရခိုင်ပြည်သူတွေကိုတကယ်ကိုစားပြုနိုင်တဲ့ရခိုင်မျိုးသားပါတီတရားဟာလိုအပ်တယ်ဆိုတာကိုရခိုင်ပြည်သူကလည်းတောင်းဆိုရဲကျွန်တော်ပါတီကလည်းသိတဲ့အတွက်ကြောင့်ဒီပါတီဖြစ်ပေါ်ရတဲ့ကျွန်တော်ကြိုးစားတာဖြစ်ပါလေခင်ဗျာ
RNDP ပါတီအတွင်းရေးမှူးဦးလှစောပါ RNDP ပါတီဟာလက်ရှိမှာတော့လွှတ်တော်အမတ်နေရာ32နေရာကိုရရှိထားပါတယ်ရခိုင်ပြည်နယ်မှာလူမှုဝန်ပိုင်းတွေအကြားရုံးဝင်းဆက်ခတ်အကြမ်းဖက်အခြေအနေတွေဖြစ်ခဲ့ပြီးအခုနောက်ဆုံးတန်တွဲဒေသဘက်မှာအခြေအနေတွေရှုပ်ရှုပ်ထွေးထွေးရှိနေတဲ့အချိန်မှာပဲရခိုင်လူမျိုးစုပါတီနှစ်ရပ်ပူးပေါင်းမှုဆုံးဖြတ်ခဲ့ကြတာပါရခိုင်ပြည်နယ်ဘက်ကပြည်ပခအခြေအနေတွေရဲ့နောက်ကွယ်မှာရခိုင်နိုင်ငံရေးပါတီတွေရဲ့လက်ချက်မကင်းဘူးဆိုတဲ့ဆွဆွဲပြောဆိုချက်တွေထွက်ခဲ့မှုပြီးမယ်လဲတက်ဆိုင်ရာပါတီတွေကတော့ဒါကိုအခိုင်အမာညှင်းထားကြပါတယ်တန်တွဲဘက်ကအခုနောက်ဆုံးဖြစ်ရအတွင်း RNDP ပါတီရဲ့တန်တွဲမျိုးနယ်ခွဲဥက္ကဋ္ဌဖြစ်သူဟာဖမ်းဆီးထိန်းသိမ်းခံထားရပါတယ်ခင်ဗျာ